COVID-19 ရောဂါအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အင်ဒိုနီးရှားနိုင်ငံမှာနေစဉ်ပိုးကူသူ4000ကနေ5000အထိရောက်လာတာကြောင့်အဆိုးဆုံးအခြေအနေအတွက်ကြိုတင်ပြင်ဆင်ထားတယ်လို့အဆင့်မြင့်အရာရှိတစ်ယောက်ကဒီကနေ့ပြောပါတယ်။ကယောဂါတံအလူလဲရင်ဆိုင်နေရတဲ့အင်ဒိုနီးရှားနိုင်ငံထဲမှာကူးစက်များ Delta မျိုးဗီဇပြောင်းပိုးကူးစက်ပြန့်နှံ့လာတဲ့အတွက်အခြေအနေပိုဆိုးလာပါတယ်။ဆေးရုံတွေမှာလည်းလူနာတွေအတွက်အောက်ဆီဂျင်ရရှိရင်းနဲ့လူနာတွေဆေးကုသမှုရရဲ့အခက်ကြုံနေရပါတယ်။ပြည့်ခဲ့တဲ့ဆယ်ရက်ဆက်တိုက်ပိုးကူးသူတစ်တိုးလာပြီးတော့တိတ်ဆုံးသူက900ကျော်တဲ့နေ့လည်းအတော်များပါတယ်။ကာကွယ်ဆေးတို့အစီအစဉ်တွေကလည်းနှေးကွေးနေတာပါ။မတုံ့ပဲထားတဲ့အဆောက်အုံတွေအပါအဝင်တည်တံ့လူနာဆောင်တဲ့အဖြစ်ပြောင်းလဲနေတဲ့နေရာတွေကိုစီစဉ်ထားသလိုအောက်ဆီဂျင်တွေတိုးပြီးတော့ထောက်ပံ့မှုအစိုးရကပြင်ဆင်ထားတယ်လို့အဆင့်မြင့်အရာရှိတစ်ယောက်ကပြောပါတယ်။အင်ဒိုနီးရှားမှာမနေ့ကပိုးကူးသူ3000ကျော်ရှိပြီးတော့စုစုပေါင်းပိုးကူးသူကတော့နှစ်သက်တမ3000ကျော်သွားပါပြီ။တရုတ်နဲ့စင်ကာပူလိုနိုင်ငံတွေကအကူအညီတွေတောင်းခံထားတယ်လို့လည်းအဲ့ဒီအစီအစဉ်အရာရှိကပြောပါတယ်။ဂျကာတာမြို့တစ်ဝိုက်ကဆေးရုံတွေမှာလူနာကရင် 8000 ထပ်တိုးထားပြီးတော့ဘော်နီယိုကျွန်းပေါ်ကဆူမာထရာနဲ့ကာလီမန်တန်ဒေသအခြေအနေကိုပါအနီးကပ်ဆောင်ကျင်နေတယ်လို့အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဘူဒီဂနာဒီဆာဒီကင်ကပြောပါတယ်။ဒီအချိန်မှာပဲဂျပန်နိုင်ငံကအိနေချင်းအာရှနိုင်ငံတွေအတွက် AstraZeneca COVID ကကွက်ဆေးတန်းချီဒီတစ်ပတ်အတွင်းထပ်ပြီးတော့ပေးပို့လူဒန်းသွားမယ်လို့ပြောပါတယ်။တိုင်ဝမ်အတွက်ကကော်စီတန်းတန်းကျော်ပေးပို့သွားမယ်အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှီမစ်ဆူမိုတေဂီကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ပြည်ကြက်ရလမှာတော့ကကွယ်ဆေးတစ်တရမှာနှစ်တန်းပေးပို့ထားပြပါပြီ။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့အတွက်ကကွယ်ဆေးတွေကိုကနအူပေးပို့လူဒန်းထားပြီးဖြစ်တယ်လို့ထိုင်းဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတွေအတွက်ကကွယ်ဆေးတန်းတန်းစီထပ်ပြီးတော့ပေးပို့လူဒန်းသွားမယ်လို့လည်းဝန်ကြီးမိုတေဂီကပြောပါတယ်။